ဂျပန်နိုင်ငံကပေးမဲ့အကူအညီထိရောက်မှုရရှိဖို့အတွက်မြန်မာဘက်ကနေအစဉ်သင့်ဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်ပါသလဲ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်မှဂျပန်အစိုးရကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်စေဖို့ဆိုပြီးကူညီထောက်ပံ့မှုတွေအတော်များများပေးအပ်ခဲ့ပါတယ်။ဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်၅နှစ်အတွင်းမှာဂျပန်ယန်ဘီလီယံ800ပေးခဲ့တယ်လို့အဲ့ဒီအထက်ကမှယန်ဘီလီယံ40ကိုတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလှုပ်ဆောင်နေမှုတွေမှာဖွံ့ဖြိုးတိုးတက်စေဖို့ရည်ရွယ်တယ်ဆိုပြီးပြောပြီးပေးခဲ့တာလည်းဖြစ်ပါတယ်။နာကိုရာကအက်တီဝင်ကန်တက္ကသိုလ်ကနိုင်ငံတကာဖွံ့ဖြိုးရေးနဲ့မူဝါဒလေ့လာမှုဆရာပါမောက်ခဒေါက်တာကျော်စိန်ကိုဒေါခင်မျိုးတက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစာဖြေပါတယ်။
ဂျပန်အစိုးရရဲ့အဘွားတော်ဒီမှာနိုင်ငံရဲ့ရည်ရှိတိုးတက်မှုနိုင်ငံရေးတည်ငြိမ်မှုနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးမှာကမ္ဘာလည်းမှာရင်းခော့ပြီးနေတဲ့မို့လို့တော့ငြိမ်းချမ်းရေးစောင့်တီမှာရမယ်ဆိုတဲ့ဟာကိုသူလည်းသိပါတယ်။တိုင်းပြည်ရဲ့ကောင်းဆောင်ကလည်းငြိမ်းချမ်းရေးနံပါတ်1ဦးစားပေးပြီးတော့အသာပြေလုပ်နေတဲ့အချိန်မှာဂျပန်ရဲ့ policy အနေနဲ့သူတို့တစ်ချက်ခုတ်နှစ်ချက်ပြနဲ့သူကစဉ်းစားလိုက်ဆိုတော့ဖွံ့ဖြိုးတိုးတက်မှုပေးတာလည်းငြိမ်းချမ်းရေးအတွက်ကြိုးစီရမယ်။ငြိမ်းချမ်းရေးကြိုးစီအောင်ပေးရလဲဖွံ့ဖြိုးတိုးတက်မှုတွေကြိုးစီရမယ်ဆိုတဲ့ဝါဒကိုသူလက်ခံထားလိုက်ပါဒီလိုလှုပ်ချင်းအပြင်ငြိမ်းချမ်းလိုနေတဲ့အရက်ဒေတာတိုင်းသားတွေဒေတာအထူးသဖြင့်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့အရက်ဒေတာတိုင်းသားဒေတာတွေရောကြီးလက်ဒေတာတွေရောမြို့ပြတိလေးတွေရောအားလုံးအတွက်ကိုအကျိုးရှိတဲ့ policy ကိုဖော်ဆောင်နိုင်မလို့သူကယူဆပြီးတော့ဒါသူကလုပ်တာဖြစ်ပါ
မြန်မာနိုင်ငံနေပြီးတော့အခုဂျပန်ကိုသွားရတယ်ပေါ့နော်သွားတဲ့အခါမှာဒီမြန်မာနိုင်ငံအနေနဲ့ဂျပန်စီကနေပြီးတော့ဘာတွေရမယ်လို့မျှော်လင့်ထားပါလဲဒီနိုင်ငံကြီးရပေါ့နော်ဘာအကျိုးများရှိမလဲနောက်ဂျပန်ဘက်ကရောဒီမြန်မာနိုင်ငံနဲ့ဒီလိုဆက်ဆံတဲ့အတွက်ပေါ့နော်ဒီလိုမျိုးထောက်ပံ့ငွေတွေပေးတယ်ချင်းငွေတွေပေးတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကဘာများအကျိုးစီးပွားသူ့အတွက်ရှိမယ်လို့မျှော်မှန်းထားတာမျိုးပါမြန်မာလဲ
ဂျပန်ဟာဒီနေ့ဒီနိုင်ငံပေါင်းဆောင်ကိုသူတို့ကူညီပေးခဲ့ပါတယ်မကဲတေးရဘူးရဲ့သူတို့ရဲ့ကုန်ကြမ်းနဲ့စပြီးတော့လုပ်သားတွေကိုအုံချဘူးရဲ့အဲ့တော့ဈေးပေါ်တဲ့နိုင်ငံကိုသွားတယ်တည်ငြိမ်တဲ့နိုင်ငံကိုသွားတယ်ဆိုတော့သူများသွားတာပါဗမာပြည်ကအခုချိန်မှာတည်ငြိမ်တော့မယ်ဈေးပေါ်တဲ့လုပ်သားတွေရှိတယ်ပြန်စရာပေါ်များတယ်ဆိုပြီးသွားပြီးတော့တနည်းမှာဗမာပြည်ရဲ့နောက်တနေကောင်မရွှေ့ဘူးဗမာပြည်ကဂျပန်ကိုအပိုင်ကိုင်နိုင်မှုလို့ပါတယ်အဲ့လိုကိုင်နိုင်မှုတကဂျပန်ကလည်းဗမာပြည်ကိုအခုညီပေးတဲ့အချိန်မှာပတ်စံနဲ့ပေးရတာမဟုတ်ပါဘူးပစ္စည်းတွေပေးမှာမဟုတ်ပါဘူးသူတို့လူရဲ့ဆွတ်မှာပဲစီးပွားရေးသမားတွေလည်းသွားမှာဒါဗမာလူသားတို့ဗမာပြည်သူလူထုဗမာရဲ့ဗမာရဲ့နိုင်ငံရေးတည်ငြိမ်မှုဥရေရေးရတည်ငြိမ်မှုပြီးတော့ဒီဝါရေးနဲ့ပတ်သက်တဲ့လမ်းပန်းဆက်သွယ်မှုဗန်အာမကအားလုံးကတည်ငြိမ်နေဆိုရင်ဂျပန်ကဗမာနေပြီးတော့နေရာရွှေ့မှာမဟုတ်ပါဘူးထို့တူပဲဗမာကောင်းဆောင်လည်းပြောသွားပါလေဗမာလူမျိုးတွေရဲ့စဉ်စားတွေးခေါ်ပုံပြဖို့အကျဉ်းစာရေးတပ်ဖော်ပြမှုလုပ်ငန်းကိုင်ငန်းမှာဆက်သွယ်မှုဖော်ပြမှုတွေကိုယုံကြည်မှုဖြစ်သွားရင်ဗမာဂျပန်ချစ်တည်ရမြင်မလာပါဘူးချစ်တည်ဆိုတဲ့ဟာကအစိုးရအစိုးရမဟုတ်ပါဘူးသူရနဲ့အစိုးရဟိုဟာစီးပွားရေးနဲ့စီးပွားရေးကဏ္ဍပြည်သူနဲ့ပြည်သူဖြစ်ပြီးတော့ဂျပန်အစိုးရနဲ့ပြည်သူဂျပန်ဘစ်နက်နဲ့ပြည်သူတို့ဆက်ဆံရေးကောင်းမွန်လာဖို့ရည်ရွယ်ပြီးတော့ပမာပြည်ဘက်ကဒီဇိုင်းတက်ဖို့လိုပါတယ်ရေကိုရေစစ်တောက်လိုမျိုးပြီးတဲ့အခုညီတွေကိုစစ်ဆေးပြီးတော့ယူဖို့ဒီပါတယ်အောက်ခြေတိအကျိုးတရားလုပ်ဖို့လိုပါတယ်ဒီကားပြီးတဲ့ဂျပန်အခုညီဟာပြည်သူပြည်သားနဲ့တန်းသာထိအကျိုးများရှိအောင်လုပ်ဖို့တိုင်းပြည်ကောင်းဆောင်ကရည်ရွယ်ထားလို့ကျွန်တော်မြင်ပါတယ်ဒါကြောင့်ငင်းဆိုင်နဲ့ဘုံမျိုးတို့တမှုအခုညီကိုဆက်ဆက်လိုက်တော့ညီပါတယ်
ဒီအကူအညီတွေပေးတဲ့အခါမှာတိုင်းနာဒေသတွေကအမတန်ဖွံ့ဖြိုးတိုးတက်မှုကတိတ်နေပြီးတော့လူနေမှုအဆင့်တန်းလည်းအမတန်နှိမ့်ကြပါတယ်ဆိုတော့ဒီလိုနေရာမျိုးတွေမှာပေးတဲ့အခါမှာပေါ့နော်မြန်မာနိုင်ငံဘက်ကအဆင့်နှင့်ဖြစ်နေပြီလို့ထင်ပါလား
အဆင့်နှင့်ဖြစ်နေလို့တော့မထင်သေးပါဘူးခင်ဗျာလုပ်ငန်းကိုင်ငန်းဆောင်ရွက်မှုဒါပေမဲ့ planning နေနေတော့ကောင်းဆောင်ရဲ့ကောင်းနေမှာရောကောင်းဆောင်နဲ့ဆက်ဆက်လုပ်နေအစိုးရဖွဲ့စည်းမှာရောဘယ်လိုဟာမျိုးလုပ်မယ်ဆိုတော့ step တွေ establish လုပ်တာလို့ကျွန်တော်ထင်ပါတယ်အရေးကြီးတဲ့ချက်ကနိုင်ငံကြားနေပြီးတော့ကူညီရတဲ့အချိန်မှာကူညီပေးတဲ့နိုင်ငံရဲ့လွှမ်းမိုးမှုဆိုတာရှိပါတယ်။အဲဒီလွှမ်းမိုးမှုကဘာနဲ့ဆောက်တယ်ဆိုတော့အဲ့နိုင်ငံရဲ့အမျိုးသား interest လို့ခေါ်တာပေါ့လေ။အဲဒါကိုပုံမှန်မို့တည်ပါဘူး။ဒီမှာအရင်ပထဝီနိုင်ငံရေးပထဝီလုံခြုံရေးနောက်ကစီးပွားရေးပြန်လည်ဆောက်တင်မှုတွေနဲ့ပတ်သက်ပါတယ်။အဲတော့လက်ခံရတဲ့ပမာဏနိုင်ငံဘက်ကပြီးတဲ့ကူညီတွေကအလားတမဖြစ်ဖို့အတွက်ကိုတခြားစီစစ်ပြီးတော့ filtering လုပ်ဖို့လိုပါတယ်။အဲ့ဒါမှသာတကယ်လိုအပ်တဲ့တန်တဲ့ဒေသတွေဒီကိုရောက်မှာပါ
ဆိုတော့မြန်မာနိုင်ငံမှာဓာတ်မျိုးတွေအဆင်ပြေဖြစ်နေပါပြီလားအခုကနိုင်ငံတကာအလှူရှင်တွေတော်တော်များများပေးနေတယ်ဆိုတော့လေမြန်မာနိုင်ငံမှာအဆင်ပြေဖြစ်ပြီလို့ထင်မြင်ပါလား
ခေါင်းဆောင်ပိုင်းကတော့အဆင်ပြေဖြစ်တဲ့အတွက် diplomacy မျိုးစုံနဲ့ဓာတ်တွေအလုံးကိုနိုင်ငံတကာနဲ့ဆက်ဆံနေလို့မြင်ပါတယ်အောက်ခြေတိ implementation ဖြစ်ဖို့ကတော့အစိုးရတစ်ခုထဲမှာလည်းတာဝန်ရှိတာမဟုတ်ပါဘူး CSO လို့ပြောတဲ့လူမှုအဖွဲ့အစည်းတွေမှလည်းတာဝန်ရှိတယ်လို့အကယ်ဒမီယာလို့ပြောတဲ့ပညာရှင်တွေမှလည်းတာဝန်ရှိပါတယ်မီဒီယာမှလည်းတာဝန်ရှိပါတယ် ဟိုကျွန်တော်တို့ပြည်သူပဲဖြစ်အစိုးရဖြစ်နိုင်ငံခြားတိုင်းပြည်အစိုးရနဲ့ပြည်သူနဲ့ဆက်ဆံတဲ့အချိန်မှာတခြားနိုင်ငံဘယ်လောက်ထိကိုယ့်ပြည်ကိုယ်တိုင်းပြည်တွေလုပ်ပေးနိုင်မယ်ဆိုတာကိုဆုံးဖြတ်တဲ့အချိန်မှာဒီမိုကရေစီရင်ကျေးမှုနဲ့ကျွန်တော်တို့ကသုံးသပ်ဆုံးဖြတ်နိုင်မှုလို့ဒီမိုကရေစီရင်ကျေးမှုဆိုတာတာဝန်သိမှုရဲ့ခွင့်ရေးသိမှုရဲ့နောက်ပြီးတော့အခန့်ကဏ္ဍခိုးယူပိုင်းခြားမှုဖြစ်ပါတယ်တချို့နိုင်ငံတွေချို့ဆွေးရတဲ့ချူစီပွားဖွဲ့စည်းရအခွင့်ရေးသိမှုနဲ့ပဲလာတာပါအဲ့ဒီအချိန်မှာတာဝန်သိမှုနဲ့တို့ကျွန်တော်တိုင်းတာပြီးတော့မှတို့ရဲ့ကဏ္ဍကိုကျွန်တော်တို့ကသတ်မှတ်ပြုလို့ပါတယ်
ဒါကတော့ပေါမောက်ခဒေါက်တာကျော်စိန်ကိုဒေါခင်မြို့သက်ကဆက်သွယ်မိမြန်းခဲ့တာဖြစ်ပါတယ်ရှင်